သနာတော်နှစ်2555ခုနှစ်ကောစာတက္ကရာ1383ခုနှစ်တတော်လာဇန်24ရက်2021ခုနှစ်ဒီဇင်ဘာလဝေစတိုင်းတိုင်းဒေသကြီးစတိုင်းမြို့ဆင်းရဲရှင်စေရီကမြတ်ကြီးအယင်ကတဆောင်အတွင်ဆင်းခြင်းမှပြုလုပ်အပ်သည့်ဓမ္မကုဇာဓမ္မသဘင်အခမ်းအနား၌စကိုင်းမျိုးပင်လည်းရတောသားစိတ်တင်မောင်တပ်ပုံပြီးယုံမိသားစုနှင့်နှစ်ဖက်မိဘများဖြစ်ကြသောဥရမတော်ပွေဝါခုမော်ရွှေတော်တိုင်းလူဥထာသည်ဒုက္ခင်းသောတော်လူလူ၌ခိခိယေသက်စမိသားစုအမတဌာနဓမ္မဌာနအဖြစ်ဖြင့်ဟောကြားအပ်သောဓမ္မသနာတုတ်အနှစ်ချုပ်တရားလေးကတော့ကိလေသာဓမ္မသဘင်ခန္ဓာကိုရှေဘုံတော်တစ်ရှင်ရှင်တော်မြတ်တရားဤမဟာကရုဏာဘုဂ်ကိုအာယုပြုတာတိချိဖွဲ့ဆိုအပ်သောဝန္ဒနာပဓမ္မအာတိတခန္ဓာကိုရွတ်စုပြုတော်ခြင်းဖြင့်စတင်ကြရအောင်ယောကမကောတိနိတိယသမေယံသာလံကရောတောတိဒုက္ခရာနိခေရံကတောလောကာဟိတယနာသောနမောမကရုဏိကတတတယောနာထောဝိနိယညာသာတတဝတိဈာနာစိပါလူလာတောင်းတအကုန်ပေါင်းခါသဖြင့်နာထအမြညာခြင်းရှင်တော်ယတ်ရာလီကမ္ဘာကောတိနိတိဂရေကရာအေကဲ့တစ္ဆာတို့ဖြင့်တော်လဲအဘယ်မယံယေကဲ့တိုင်းသာခေါ်ကြခြင်းမှာမဆန်းနိုင်ပါသောကာလမယံတွင်ချင်းသိမ့်တေတော်အရှိကြသောကာလမတ်တော်လောကရိတယသတ္တလောကဤအကျိုးစီးပွားအလုံးသာအတိဒုက္ခရာမျိုးစာသက်ခြင်းနဲ့အင်္ဂါမိထာတိမာသမိသာလင်တထာဇနေဆင်းရင်းကြီးဟုကျတိထဝေငါ့ဘက်အစုအလုံးခဲ့ရတော်မူလို့ကိုကရုဏာမယာဖြင့်ယံဤတံကျောကိုအာထုတော်မူရသည်ဖြစ်၏ခေရလက်ချင်းမြေလုံးအသက်ဆုံးမယဲ့နှလုံးစေဝံကိုရောဤပြမဉ္ဇဉ်တော်ကတောဘဝတဏ္ဍံစေကံညာစွာရောက်တော်မူခဲ့ရရှာလေသည်မဟာကရဏိကတုပတ္တဝါမြေယဝေတာကေတုတဏှာချိတ်ရှင်မဟာကရုဏာရှင်จิตတော်မူသောတန်တနာထကဝိနည်းညာစွာတတဝါဤဈာန်သာစီကွာလိုလာတောင်းတကုန်ပေါင်းခါသဖြင့်နာထမိညာထုရှင်တော်မြတ်ဗျာအာနမောယသိယံယောမံကိုလျော၍ကရောယောအကျိုးရှိကိုခြင်းသည်အတုဘဝတုစေစေမတိဖြစ်ပါစေနိဒီသာယမသံဃာတုအနိစ္စဘုရားမြတ်စွာဟောကြားတော်မူခဲ့တဲ့တရားဒေသနာတော်ကြီးဓမ္မရှောင်းရဆောင်းရလိုက်နာချက်လို့တရားဒီချက်တွေလည်းလမ်းကြုံပြတာပြရဖြစ်ပါတရားကိုကိုးကွယ်တယ်လို့ဆိုတဲ့နေရာမြတ်စွာဘုရားထံကဆုံးမရရှိပြီးတဲ့ကိုယ်ဘဝခကြီးကိုကိုယ့်ဘဝကိုရွေးချယ်ပြီးတော့ရှောက်လန်းတတ်ဖို့အတွက်ကိုယ်ဝေရဖြစ်ဘုရားကကိုယ့်ကိုအကူအညီပေးနိုင်တာပါလေလို့ဆိုရင်ကောင်းတဲ့နန်းကိုမြှောက်ပြခြင်းနဲ့လုံးတဲ့နာနဲ့မလုံးတဲ့နာကိုမြှောက်ပြပြီးတော့လုံးတဲ့နာကိုလုံးဖို့မလုံးတဲ့နာကိုရှောင်ဖို့ဒီချက်ဟာအမြဲတမ်းအရေးကြီးတယ်လောကလူတွေကသင်ကြားတယ်ဖျားဆိုတာတကူရှိတဲ့ပုဂ္ဂိုလ် အခြားဘာသာကိုဝေထားတဲ့ပုဂ္ဂိုလ်တွေလည်းကောင်းကင်ဘုံကတဘိုးရှင်ကြီးကတရားသာတဲ့တို့ရဲ့ဘဝကိုဆုံးဖြတ်ပေးတယ်။ဘယ်ညာပဲဖြစ်ဖြစ်ဘုရားသခင်ရဲ့အလိုတော်ကြကောင်းခြင်းချမ်းသာတွေလည်းဘုရားမှလည်းလို့ပဲယူဆကြတယ်။မကောင်းတာတွေတွေ့ရင်တော့ဘုရားကချတယ်လို့ထင်ကြတယ်။တကယ်ကတော့လူလောကမှာကောင်းခြင်းချမ်းသာရတာပဲဖြစ်စီမကောင်းတဲ့ဒုက္ခနဲ့ရင်ဆိုင်ရတာမျိုးဖြစ်စီဘယ်ဘုရားကမှလည်းမပါဘူးဘယ်ဘုရားကမှလည်းမချဘူးဘယ်သူနဲ့တက်ဆိုင်အောင်ဆိုကိုယ်တိုင်နဲ့ပဲတက်ဆိုင်ကိုယ်ကိုယ်တိုင်ရွေးချယ်ပြီးတော့လုံလောကမှာဟာစဉ်းစားကြည့်ပါမိဘတွေကကိုယ်သားသမီးကိုတကယ်ချစ်ကြတယ်ဒါဆိုကိုချစ်တဲ့သားသမီးကိုပညာတတ်ကြည့်ချင်အောင်လုပ်ပေးနိုင်မလားစဉ်းစားကြည့်ကိုယ့်အကူကိုယ်စိတ်တိုင်းရကိုယ်သားသမီးတကယ်ပြင်ရတဲ့ဖြစ်ဖြစ်တော့လုပ်ပြီးလို့ကြာမှာလုပ်ပြီးလို့ရမယ်ဆိုရင်မိဘတိုင်းမိဘတိုင်းကကိုယ်သားသမီးကိုထူးချွန်ကြောင်ကြောက်တဲ့ပြင်ရတဲ့ဖြစ်ဖြစ်လောကမှာဖြစ်စီရှင်သာကြည့်ကုန်တော့သို့သောသားသမီးဟာမိမိရဲ့ဆန္ဒမပြေဝတချို့မိဘတွေကသားသမီးကိုယ်ဆန္ဒမပြေဝသားသမီးတွေအပေါ်မှာစိတ်ပြက်ကြတချို့မိဘတွေကမိမိကြောင်လည်းပြက်တယ်အတိုင်းမဖြစ်တော့လဲသူတိုင်းနဲ့သူကံဆုံးပြီးတော့ဒီလိုနေကြတချို့မိဘတွေလည်းမမြော်လည်းနေတဲ့အားသမီးကကြီးပွားလာတာလည်းရှိတယ်။အဲတော့ဒါဒီလိုကြီးမယ်ဆိုလို့ရှိရင်ကောင်းကျိုးဆိုးကျိုးကောင်းစားခြင်းနဲ့ဆွေးနွေးခြင်းဒီနှစ်ခုပုဂ္ဂိုလ်နဲ့သက်ဆိုင်တယ်အမှန်တမ်းအထင်ရှားမိဘကသားသမီးကိုပညာတတ်ဖြစ်စေခြင်းမိဘလုံပေးနိုင်တဲ့အတိုင်းအတာတစ်ခုရှိတယ်ပါလေလို့ဆိုပါဆိုင်အကောင်ကျခံပြီးတော့ကြောင်းကောင်းကောင်းထားပေးမယ်တို့ကနိုင်ငံသားပို့ပေးမယ်ဆရာကောင်းထံအပ်ပေးမယ်ဒါပဲတဲ့ဒါမိဘကလုပ်နိုင်တာအတိုင်းအများဆုံးဒီတဲ့ကိုလုပ်နိုင်လားလုပ်နိုင်ဒီကောင်းကောင်းထားပေးမယ်ဆရာကောင်းကောင်းထားပေးမယ်ပညာရေးတွေလိုအပ်တဲ့ငွေပန်းပို့ပေးဒါမိဘရဲ့လုပ်ပေးနိုင်တဲ့တိုင်းတာတစ်ခုအတားအဲ့တော့သာသမီလုပ်တဲ့ပုဂ္ဂိုလ်ကပုဂ္ဂိုလ်တိုင်းမကြိုးစားဘူးဆိုလို့ရှိရင်မိဘရဲ့မျက်နှာလင်းချက်အခုမှဖြစ်ပါမယ်။အဲ့ဒါလည်းပဲမိဘတောင်မှကိုယ့်ရဲ့သားရင်းသမီးရင်းကိုဒီတိုင်းတာတော့တင်လုပ်ပေးတာလုပ်ပေးနိုင်တယ်ဆိုတာကိုလက်တွေ့အားဖြင့်သဘောပေါက်လို့ရှိရင်ဘုရားကတို့ရဲ့ဘဝကောင်းရွှေဆူဆူအကုန်လုံးလုပ်ပေးနိုင်တယ်လို့ဆိုတာမဖြစ်နိုင်ဘူးဆိုတာသင်ရှာပါပဲညာပဲဖြစ်ဖြစ်နော်ကိုယ်ကိုယ်တိုင်လုံးရမဲ့ကိစ္စဟာကိုယ်ကိုယ်တိုင်လုံးမှာပြီးဒါတော့မြတ်စွာဘုရားကိုယ်ဝယ်တာဘာသိပဲနဲ့ကိုယ်ပိုင်တာလို့ဆိုမြတ်စွာဘုရားကကောင်းတဲ့ဉာဏ်ကိုညွှန်ပြတယ်ကောင်းတဲ့ဆန္ဒဖြစ်စေတဲ့အကြောင်းတရားတွေကိုနန်းညံဖို့ပြုတယ်မကောင်းမှုကိုဖြစ်စေတဲ့အကြောင်းတရားတွေကိုရှောင်ရှားစေဒါကမြတ်စွာဘုရားစီကိုယ်ဝယ်ရခြင်းရဲ့ကြီးရဲ့ချက်ဒါကြောင့်စာရေးကျမ်းကလည်းဒီတိုင်းပဲဆိုတာတရဏကိုယ်ဝေရလို့ဆိုတာဘလို့ကိုယ်ဝေရဖြစ်တာလဲဟိတေဘဝတ္တနိပတ္တဝရေတဏ္ဏမှာအခြေအနေကောင်းနေဖြစ်ပေါ်စေအခြေအနေကောင်းနေဆိုတာလည်းဒါနကောင်းမှုပြုနေတဲ့ကြောင့်ဒါနရဲ့အကျိုးခံစားရတဲ့တိလာဆောင်တည်နေတဲ့ကြောင့်တိလာရဲ့အကျိုးခံစားရတဲ့ကမ္မထဘာဝနာပွားများအထုတ်နေတဲ့ကြောင့်ภาวนาရဲ့အကျိုးခံစားအဲ့ဒါလို့အချင်းကြီးကောင်းကြီးလမ်းမြောက်မှုပြုပြီးတော့ဖြစ်ပေါ်စေရုပ်ထာကကိုယ်တိုင်လောက်ဟောအကောင်းမှုအကုသိုလ်တွေအချင်းကြီးဇိုးတွေကိုရှောင်ရှားဖို့လမ်းမြောက်ပေးအဲသူတိုင်ကိုသာသနာနဲ့သူဥစ္စာကိုပေါ်ကြတဲ့စသည်တိလပြည့်စုံမှုရှောင်ရမှန်နဲ့ဆောင်ရမှန်ဒီနှစ်ခုရပ်ဆောင်ကြလမ်းမြုပ်ပြီးတော့အားဖြင့်ဘုရားလမ်းမြုပ်ဒီကိုယ်ကိုယ်တိုင်ကရှောင်နေတာလို့ရှောင်နေဆောင်နေတာဆောင်နေတယ်။ကောင်းရွှေချမ်းသာကြည့်ရတာ။ဒါပါ။အဲ့တော့ဘုရားကိုယ်ဝယ်ရဲ့ဆိုဒီအမှန်တရားကိုသိဖို့အတွက်ကိုယ်ကိုယ်ချမ်းသာ။ကောင်းပြီအခုဒီဓမ္မဆာလာတုတ်ဆက်။ဒီကနေ့ကျင်းလို့ခေါ်တယ်။ရသော်ဘုရားခေါ်တယ်။ရှင်လျားတဲ့တုတ်တန်နေလို့မှတ်တမ်းတင်ထားတယ်။မိကံရတဲ့ဒီကဲဒီကဲနဲ့ခေါ်နေကြတဲ့ပါဠိစကား ပါဠိကနေပြီးတော့ပြန်မှမှုပြုတာတဲ့ဒီနေ့ကတော့မှာနိကာယဆိုတာ collection နဲ့ collection ဆိုတာစုထားဒီကနိကာယဆိုတာရှင်လျားတဲ့တုတ်တန်ကြီးကိုစုထားတစုတည်းဖတ်လို့ရအောင်စုအဲ့တော့ရှင်လျားတဲ့တုတ်တန်နဲ့ဘလောရှိနေစဉ်34လို့ရှိတယ်အဲ့ဒီ34တုတ်တဲ့ကနံပါတ်1တုတ်တာဒီဇမသာလာတုတ်တာအဲ့တော့ကောင်းပြီဒီဇမသာလာဆန်ဇမသာလာတုတ်ရသဗျာကိုယ်ရင်ပေးခဲ့တဲ့နာမည်ပဲတချို့တုတ်တွေကရသဗျာကိုယ်ရင်ပေးခဲ့တဲ့နာမည်မဟုတ်ဘူးဒီထဲမှာရှိတဲ့ဇာတ်လမ်းတစ်ခုကိုအမည်ပြုပြီးတော့ခေါ်ထားတယ်တရားတရားတရားနာတဲ့ပုဂ္ဂိုလ်ရဲ့အမည်နာမနဲ့ခေါ်တယ်ဥပမာပဲကာလာမတုတ်ဆိုနော်ကာလာမမျိုးသားတွေခေါ်ကြတဲ့တုတ်ရှင်လို့ကာလာမတုတ်လို့ခေါ်တယ်။တခါတခါမဟာနာမမင်းကြီးကိုခေါ်တဲ့တုတ်ကိုမဟာနာမတုတ်ဒီလိုခေါ်တယ်။တခါတည်းရန်တော့ဒေသနိုင်ငံနဲ့လည်းတုတ်တွေကိုနာမည်ပေးထားတာရှိတယ်။ကောတမီမြို့မှာခေါ်တဲ့တုတ်ကိုကောတမီတုတ်လို့ဒီလိုခေါ်တာရှိတယ်။အဲ့ဒါခန္ဓာကြတော့ပါမတဲ့အကြောင်းအရာတစ်ခုကိုဆွဲကြည့်ပြီးတော့နာမည်ပေးတာရှိတယ်။အေတံမင်္ဂလမုဒ္ဒမာလို့ဆိုတဲ့စကားလုံးနဲ့ကမင်္ဂလာဆိုတဲ့စကားလုံးလေးကိုယူပြီးတော့မင်္ဂလာတော့ဒီနာမည်ပေးတာ။ဟော။အဲ့ဒါလိုပဲဒီရသမြောင်းပါတဲ့ဒေသနာတော်တွေကိုအမည်ပေးတာကဆက်ရဆက်ရဆန့်တွေရမပြီးဖို့တဲ့အမည်ပေးတာဖြစ်တယ်။အခုဒီဇမ္မာသာလာတုတ်တာမြတ်စွာဘုရားကိုယ်တိုင်ကဒီတုတ်ကိုနာမည်ပေးတယ်။အဲ့တော့နာမည်ပေးတယ်ဆိုတဲ့နေရာမှာနာမည်တစ်ခုရဲ့တောင်မကမြတ်စွာဘုရားကနာမည်၅ခုတောင်ပေးတယ်။ဒီတုတ်ရဲ့နာမည်။ဘာဖြစ်လို့ဒီနာမည်ပေးတာလို့ဆိုတော့ဒီတုတ်ကိုဟောကြားပေးတဲ့အခါအနန္တမှာတရားနာနေတဲ့ချက်အနန္တမဖြစ်ဘူး။ဒီလောကယဟန်သားရကိုဟောတဲ့တုတ်ဖြစ်တယ်။အဓိကဇာန်ပရိသတ်ကိုခေါ်တာဇာန်ပရိသတ်ကိုခေါ်တော့မြတ်စွာဘုရားတောက်တော်ကပါတာလေရှင်အနန္တမထေရတရားဝဲပြီးဆုံးတဲ့အခါဒီတုတ်တန်ကိုခေါ်လို့ဆုံးတဲ့အခါ၆ချက်အရှင်ဘုရားကလည်းအာဟောွယ်ကောင်းလိုက်မှာအမတ္တမစမ်းကျဲတယ်နာရတာအမတ္တမကောင်းတယ်ဗျာဒီတုတ်ကိုဘယ်လိုခေါ်မလဲဗျာနာမည်ဘယ်လိုခေါ်မလဲဗျာရှင်အနန္တကလျှောက်တော့မြတ်စွာဘုရားကဒီတုတ်ကိုနာမည်၅မျိုးပေးလိုက်တယ်အနန္တနဲ့ဒီတုတ်ကိုအဋ္ဌဆာလလို့ခေါ်ပါတယ်နောက်တစ်ခုဓမ္မဆာလလို့လည်းခေါ်နိုင်တယ်ဇမ္မဆာလလို့လည်းခေါ်နိုင်တယ်ဒိဋ္ဌိဆာလလို့လည်းခေါ်နိုင်တယ်အနုတ္တရသင်္ကမ္မဝိဇ္ဇာလို့လည်းခေါ်နိုင်တယ်လို့မြတ်စွာဘုရားကဒီတုတ်တုတ်သေးကိုပဲကိုယ်တိုင်နာမည်ပေးတယ်ဒီလိုကိုယ်တိုင်နာမည်ပေးခဲ့တဲ့တုတ်တွေသိပ်များများတော့မရှိဘူး။ကိုယ်တိုင်နာမည်ပေးခဲ့တဲ့တုတ်တွေဟာစာထဲမှာမှတ်တမ်းတင်ထားတာဖြစ်ရှိ။၄၀တုတ်တယ်တော့များဘူးလို့ဆိုရအောင်။အခုဒီတုတ်မှာအဋ္ဌစာလဆိုတာဘာကိုပြောတာ။စာလဆိုတာကိုညက်ဒီလေးတုတ်နေတဲ့ network တုံးပုံနဲ့ network ကိုညက်တုံးပုံပိုက်ခွန်အဲ့ဒါကိုဇာလာလို့ခေါ်တယ်အဋ္ဌဇာလာဆိုတာဒီဘဝကောင်းကျိုးနောက်ဘဝကောင်းကျိုးလောကလူသားတွေကဒီဘဝအကျိုးရှိအောင်ဘယ်လိုနေရမယ်ဆိုတာညွှန်ပြတာနောက်ဘဝကောင်းကျိုးအတွက်ဘယ်လိုလုပ်ရမယ်ဆိုညွှန်ပြချက်အဲ့ဒီဒီဘဝကောင်းကျိုးနောက်ဘဝကောင်းကျိုးဆိုရင်ကောင်းကျိုးချမ်းသာတယ်အားလုံးအတွင်းပြုတ်ပြီးတော့ဟောထားတာဖြစ်သွားကြအောင်အဋ္ဌဇာလာအကျိုးစီးပွားရရဲ့ကွန်ရက်ကိုပြောပြတယ်။အခုခေတ်မှာလည်းကွန်ရက်ကွန်ရက်ဆိုတဲ့စကားလုံးကို network ဆိုတဲ့စကားလုံးကိုအများကြီးသုံးတာချာနော်။ဆက်သွယ်ထားတာကိုခုခေတ်တော့ကွန်ရက်လို့ပြော။အဲ့ဒီတော့ကွန်လို့ဆိုတာဒီအားကရှေးခေတ်ကတော့တဏှာရဲ့အသုံးပြုတဲ့ခြေထဲမှာဒီကရဝါလေးကိုဖမ်းတဲ့အခါမှာအသုံးပြုတဲ့ပိုက်ကြီးကွန်နေကိုရှည်ရပြီးတော့ဇာလာလို့တောက်ချုံုံပြီးတော့အုပ်လိုက်တယ်ဆိုလို့ရှိရင်အဲဒီထဲမှာအကုန်ကားပါဖြစ် အလုံးအကျုံးဝင်သွားဒီလေးအဲ့တော့ဒီလောကမှာအလုံးကိုခြုံပြီးပုံပြီးဒီဘဝကောင်းရချမ်းသာတွေကိုလည်းရရှိစေနိုင်တယ်နောက်ဘဝကောင်းရချမ်းသာတွေကိုလည်းရရှိစေအဲ့ဒီလိုဒီဘဝအကျိုးနောက်ဘဝအကျိုးအလုံးကိုခြုံပြီးပုံပြီးအောင်လောက်ခြုံပြီးတော့ဟောကြားတာဖြစ်တော့ကြောင့်အထာဇာနာဓမ္မဇာနာဆိုတာဒီတော့ဓမ္မရသဗျာအတုံးပြုတဲ့စကလုံးသိတဲ့ဓမ္မတန်ဖိုးရှိတဲ့စကလုံးကြီးဖြစ်တယ်အဲ့ဒါတော့ဘုရားဟောတဲ့တရားဓမ္မတွေလွန်ချုပ်ပြီးတော့ပေါ်ပြထားတာဖြစ်တော့ကြောင့်ဓမ္မဇာနာလို့ခေါ်တယ်နောက်ဓမ္မဇာနာဆိုတာဒီနေရာဓမ္မရဲ့စကလုံးရဲ့အသေးတွေကညက်တယ်လို့ညက်တယ်လို့ပြောကြတယ်ပါလို့ရည်ညွှန်းတာလို့ဆိုမြတ်စွာဘုရားတကယ်ပရမရဲ့အမိတ္တဉာဏ်တော်ကြီးကိုရည်ညွှန်းတယ်။သိစရာရှိတဲ့ကြတော့အကုန်သိနိုင်တာတပ္ပိဋ္ဌဉာဏ်တော်ကိုခေါ်တယ်။အဲ့တော့တပ္ပိဋ္ဌဉာဏ်နဲ့ပတ်သက်ပြီးတော့အနည်းငယ်ပြောရမယ်။တပ္ပိဋ္ဌဉာဏ်ဆိုတာသိခြင်းလို့သိအောင်ကြိုးစားရင်အကုန်သိတယ်။မသိခြင်းဘူးသိစရာမလိုဘူးတဏှိတဉာဏ်ကိုအသုံးမချဘူးဆိုလို့ရှိရင်လည်းမသိဘူးပေါ့ဒါတော့သဘာဝအရင်လူတွေမှာမျက်စိပါတယ်ပေါ့လားမျက်စိကိုအသုံးချမှမျက်စိကချိန်မှမြင်မှာပေါ့မျက်စိကိုအသုံးမချဘူးမျက်စိဖိတ်ထားရင်မြင်မှာပါမမြင်ဘူးဉာဏ်ဆိုတာလည်းအသုံးချတယ်အထာမှသိတယ်သို့တော့ဘုန်းကြီးတို့တကယ်ရဲ့အသိဉာဏ်ကအသုံးချပြီလေမမြင်နိုင်မသိနိုင်ဘလောက်ခေါင်းကုတ်ပြီးတော့စဉ်းစားစဉ်းစားကိုသိနိုင်တဲ့အတိုင်းတန်လေးကအမှန်တမ်းပေးတယ်ပေါ့ချင်းမြောင်းနေပေါ့ရသော်ဗျာသိတယ်ကျန်တယ်အဲ့လိုပေါ့ဘာကြောင့်သိခြင်းလဲလဲနိုင်နိုင်ကြွကြွအကုန်သိပါအကုန်သိပါသိခြင်းတဲ့အကြောင်းအရာတစ်ခုကိုအာယုပြုလိုက်တာနဲ့အကုန်သိဘုန်းကြီးတို့အဲ့လိုအာယုပြုလို့သိနိုင်မှာမသိနိုင်ဘူးနော်ဆိုတော့ကိုမကျန်းကျန်တဲ့စိတ်ကြည့်တော့ဘယ်ထိုင်စဉ်းစားစဉ်းစားတင်ထားရင်ပြီးပါမယ်မသိဘူးရသော်ဘုရားကအဲ့လိုမဟုတ်ဘူးတပ္ပိဋကဉာဏ်ရဲ့သံတတိဆိုတရားဓမ္မပဲဖြစ်ဖြစ်အခြားအကြောင်းများပဲဖြစ်ဖြစ်သိခြင်းလို့အာရုံပြုလိုက်လို့ရှိရင်အဟံတားမရှိအကုန်သိတယ်ဘယ်လောက်ကြီးအောင်ပြောတာလို့ဆိုရာဝတ္တကံဉာဏ်ဉာဏ်တဝရကံဉာဏ်ဉာဏ်သိစရာအတန်းတရာရှိသလားဉာဏ်တော်ကြီးကအကုန်လိုက်တယ်လို့ပြောနော်လူကြီးရဲ့မျက်စိကမြင်နိုင်တဲ့အတန်းတရာတစ်ခုတော့မှမရှိဘူးဒါကြောင့်မလို့လူရဲ့မျက်စိအတန်းတရာအကန့်တာတစ်ခုမိုးကုတ်ဆက်ဝိုင်းနဲ့ပဲပြောတာဘယ်နေရာသွားပြီးတော့တွင်းမြန်မှညက်ကြည့်ကြည့်ကိုယ်ကဘို့ပဲဖြစ်နေတယ်မှာအဲ့ဒါလို့ဘို့ဖြစ်နေတယ်တကယ်စင်တာကျနေလို့မဟုတ်ဘူးကိုယ့်မျက်စိမြင်ပွဲကတော့မရှိဘူးပြလို့ဆိုတော့ကိုယ်ဝိညာဉ်ရက်ကြည့်ကြည့်ကိုကဘို့ပဲဘာလို့လဲဆိုဗရေကြည့်ကြည့်ကိုမြင်နိုင်တဲ့အတိုင်းကတော့မရှိဘူးဒီတဲ့ကိုမြင်မယ်ဆိုလို့ရှိရင်တည်တဲ့ကိုကျေပါပေါ့အဲ့တော့ယေရှုဗျာရဲ့အသိဉာဏ်ပဋိဒတ်ဉာဏ်ဆိုတာသိခြင်းတော့ကြည့်မယ်စဉ်းစားမယ်ဆိုရင်သိစေတာမှန်လားကျင့်ကြံမရှိအောင်အကုန်သိတာကိုသတ္တဉာဏ်လို့ခေါ်တာသို့တော်ဒီသတ္တဉာဏ်တော်ကြီးဆိုတာအိမ်နေတော့လည်းသိတယ်၊သွားနေတော့လည်းသိတယ်၊စားနေတော့လည်းသိတယ်ဒီလိုဆိုလို့မဟုတ်ဘူးသိချင်တဲ့အခါသိမှာဒါဆိုတာအိမ်ထဲထည့်ထားလို့ရှိရင်ခုတ်လို့ရှိရင်ပြတ်ပါမှာထုတ်ပြီးတော့တုံးတဲ့အခါမှာဒါသွားတာအလုံးလုံးမှာပေါ့သတိဉာဏ်ဉာဏ်ဆိုတာလေအသုံးချတဲ့အခါမှာသိတာဒီလိုဆိုလို့ကအိတ်နေတဲ့အခါမှာဉာဏ်အသုံးမမချတာအသုံးချတော့အဲ့ဒီအချိန်မှာမသိဘူးပေါ့။ဒါကြောင့်မို့မြတ်စွာဘုရားကအခါတစ်ခါဉာဏ်တော်လေးမေးတယ်။နေကောင်းကြလားမေးတယ်။ဘယ်ရလာခဲ့တာတော့မေးတယ်။ဘာလို့လဲဆိုမကြည့်ဘူးလေ။လူတွေ့တဲ့အခါမှာမေးလိုက်တယ်ပေါ့။အကယ်၍သိချင်လို့တန်ကြည့်မယ်ဆိုရင်တော့အကုန်သိတယ်ဒီလိုပြောတာဒါသာမုဒ္ဒဉာဏ်ရဲ့အကျိုးပဲ။သာမုဒ္ဒဉာဏ်ပြည့်စရာရှိတဲ့အကုန်သိတယ်။အေဒီနီယာမှာဇာမသာလဆိုတာသာမုဒ္ဒဉာဏ်တော်ကြီးရဲ့သာမုဒ္ဒဉာဏ်ပေါ်ရဲ့ဒီနဲ့ဖြန့်ကျက်ထားတဲ့ဥပ္ပဒါ ဒီအယူဝါဒတွေနဲ့ပတ်သက်တဲ့အရာခန့်သိမ်းနေတောက်ယူတဲ့ဉာဏ်တော်ကြီးနဲ့ကြည့်ပြီးတော့ဟောဒီတုတ်တန်နဲ့မှာကုံစင်အောင်ဟောတာလည်းဘာတစ်ခုမှမကြံဘူးလို့ပြောပြောနော်ဉာဏ်ကိုညက်ထဲမှာအလုံးပါဝဲနေတယ်ဒါဖို့ဗျမဆာလဆိုတဲ့စကားလုံးကိုဒီအင်္ဂလိပ်လိုကြံတဲ့ပုဂ္ဂိုလ်တွေက Noble Net လို့ကြံတာ Noble Net အတိအကျတော့အကုန်မပေါ်ဘူး Noble Net ဒီညက်တော်ကိုညက်တယ်လို့အနေနဲ့ရရတော့ကိုရဲဆိုတာမြို့ကိုပြောတာဆိုတော့တပ္ပိတ္တဉာဏ်တပ္ပိတ္တဉာဏ်တော့ဒီနဲ့တောင်းချုံလိုက်ရင်သိစရာရှိတဲ့ဉာဏ်အကုန်သိပါတယ်ဒါကြောင့်မို့ဒီတဲ့တွင်နဲ့ဒီတုတ်တန်ကိုသမဇာလာလို့လည်းခေါ်တယ်နောက်တစ်ခုကဒိဋ္ဌိဇာလာဒိဋ္ဌိဇာလာဆိုတာလောကမှာထုံးပေါ်နေတဲ့မှားရတဲ့အယူအဆအားကြောင့်ဖြစ်တယ်အယူအဆမျိုးပေါင်းဘယ်လောက်ရှိတယ်သူယူဆရတာဘာကြောင့်ဖြစ်ပေါ်လာလဲဆိုတော့အကြောင်းနဲ့တကွာအလုံးချုံငုံပြီးတော့ပြောတာချုံငုံပြီးတော့ပြောတာဒီပဲကြောင့်အယူဝါဒအလုံးနှမ်းချုံပြီးတော့ဖော်ပြနိုင်လို့ဒါကဒိဋ္ဌိစာပါ Network of view ပေါ့တော့မှာရှိတဲ့ညောင်ကျူးတွေအလုံးမှားရင်းနဲ့အသေးခေါ်တွေအလုံးမှာဒီထဲမှာဖော်ပြပြီးသားဖြစ်ပါတယ်ပေးရာချင်းကြမ်းနေသေးတယ်ဆိုရင်အလုံးချုပ်ပြီးမုံမိတယ်ဒီတော့တဲ့အဆုံးမှာရသောပြားကဇာလာရဲ့အသေးပင်ကိုရှင်းပြတာရှင်းရှင်းလေးဥပမာနဲ့ပြတယ်ဘာဥပမာပေးတာလဲဆိုလူတွေပြောကြတယ်လေပိုက်စိတ်တိုက်တယ်လို့ပြောလို့ဆိုတာပိုက်စိတ်ဆိုတာဒီအကွက်သေးလေးလေးတွေပိုက်တယ်နော်အပိုက်သေးသေးလေးရှိတယ်ကောင်းငါးဖန်းနဲ့ပိုက်ငါးဖန်းနဲ့ပုံရိပ်အကွက်ကလေးတွေကသေးသေးလေးဆိုလို့ရှိရင်ဘာကောင်းမဲ့ဖြစ်ဖြစ်ရေထဲမှာလွှမ်းချပြီးတော့တိုက်ယူလိုက်တယ်ဆိုရင်ဒီပိုက်ထဲမှာအကုန်ကျောင်းအဲ့ဒါလိုပဲရသဗျာရဲ့တပ်ရိတ်ကဉာဏ်တော်ကြီးကြီးလို့ပိုက်ကုန်ဖြစ်လွှမ်းချုပ်ပြီးတော့ပေါ်ပြလိုက်တာဒီသုတ်တန်ထဲမှာအကုန်ပါတယ်လို့သူဆိုအယူဝါဒမနနာအကုန်ပါဒါကြောင့်ဒိဋ္ဌိသာမာကိုလည်းခေါ်ရဲနောက်တစ်ခုကအနုတ္တရသင်္ကမ္မဝိဇ္ဇေသင်္ကမ္မဆိုတာစစ်ပွဲဝိဇ္ဇေဆိုတာအောင်မြင်တာစစ်ပွဲအောင်မြင်ယောက်ျားလူတွေကဘယ်ကိစ္စလဲဖြစ်ဖြစ်အောင်မြင်ရအောင်မြင်လို့ဘာလို့လဲဆိုရင်အောင်မြင်ဆိုတာကိုတတ်မှတ်ထားလို့ရှင်အောင်မြင်လို့ဟုတ်တယ်မဟုတ်ဘူးတဲ့မြင်ရတယ်နော်အောင်မြင်တာကအလုံးကိုအောင်မြင်အဲ့ဒီမျိုးပေါ်နေတာနဲ့အောင်အောင်ကတော့ကိုယ့်အကူပဲစဉ်းစားကြည့်ပေါ့နော်အဲဒီနာကကတလူဘုရားဆိုအောင်မြင်ယူလာတဲ့မြေကြီးတောင်ခြိုက်သွားတွင်းကြီးလိုဖြစ်သွားတယ်အဲ့ဒီမြေကြီးတွေယူလာတဲ့သူဘယ်နှယောက်များအောင်တယ်တော့မသိဘူးလူတွေရဲ့ယုံကြည်ချက်ကိုပြောတာနော်အောင်မြင်တယ်ဆိုတာအဲ့တော့ဒီမြေကလေးရဲ့ဆွမ်းရည်တက်တည်အကူကြောင့်ယသောရာကတိအောင်မြင်လို့ဆိုရင်အရေးချင်းတာအပြင်မှာရှိတယ်လားအပြင်မှာရှိတယ်လားအပြင်မှာရှိတယ်နော်အပြင်နဲ့အပြင်ပေါင်းစားရဘယ်ခါဝင်ကြည့်ပြီအပြင်နဲ့အပြင်ပေါင်းစားဗုဒ္ဓမြတ်ရယသောရာပြန်တော်မူတဲ့ရောင်းမဲ့အောက်မှာယသောရာမန်ငါးပါးကိုအောင်မဲ့အဲ့ဒီနာစိတ်တောင်းလာနေပါလေဒီလိုသွားလာနေရသူတို့ရောမန်ငါးပါးအောင်မှာအဲ့တော့အတွင်းကမှမရှိဘူး။ဟုတ်ကဲ့။အပြင်ကရှိမှအောင်လို့မပေါ့။အတွင်းကရှိမှအောင်လို့မပေါ့။အပြင်နေဘယ်လိုအောင်လဲ။အဲ့ဒီသဘောကိုပရိသမိတဲ့ပုဂ္ဂိုလ်တွေကဘယ်လိုထင်တော့လဲ။ဆုတော်ကြီးဘုရားအလိုတော်ကြီးလို့ဆန္ဒတော်ကြီးလို့။ဘာပြီးဆိုရင်တကယ်ပြည့်တယ်ချင်းပြီးတော့သောတာပြီးတော့ဆုတောင်းရ။တကယ်တော့အလိုတော်ပြည့်ဖို့ဆိုတာခုတ္တန်မှာအရေးချင်းရှိရမယ်။ဆုတောင်းပြဖို့ဆိုတာလေကုသဏ္ဍမှာအရင်ချင်းရှိရမယ်အတော့ဆိုလို့ရှိရင်တောင်းနေရနေလို့ရှိရင်လူတိုင်းလူတိုင်းတောင်းမှာမောမတောင်းနိုင်တဲ့လူရှိပါ့မလားဘယ်လိုဖြစ်လို့အကောင်းလို့ရှင်းတာရှိတယ်လေအကောင်းလို့ရှင်းတာတော့လူတိုင်းကတူတူပဲအဲ့တော့ဆုတောင်းပြရဲ့ဆိုတာဘုရားနဲ့ဆန္ဒဆိုမဆန္ဒဘုရားဆိုတာဘယ်ဘုရားပဲဖြစ်ဖြစ်တကူချင်းတကူဘယ်ဘုရားဖြစ်ဖြစ် သူသောင်းကြီးလိုနာမည်ဘွဲ့တော်ချီးသာသည်ဖြစ်စေဘွဲ့တော်တတ်သည်ဖြစ်စေပတ္တိဖြစ်စေသူသောင်းကြီးမှာအလိုတော်ကြီးကိုဘွဲ့တော်တတ်သည်ဖြစ်စေပတ္တိဖြစ်စေအလိုတော်ကြီးမှာနော်ဒါရတော်တော်ကုသိုလ်ဥပ္ပိတ္တနဲ့နာမည်ဆိုတာပေးထားတယ်နောက်ကလူကဒါတွေကိုလိုက်လုံလို့ရှိရင်တလွဲလုံနေရရောက်တယ်ဟောတလွဲရုပ်လုံနေတယ်ဆိုတဲ့ကမှားရတဲ့အသေးခေါ်ဖြစ်သွားပြီလေတကယ်ကြည့်အောင်လို့ကမှာသံသပြည့်ခြင်းနဲ့အလိုပြည့်ခြင်းနဲ့ဆုတောင်းပြည့်ခြင်းနဲ့ဆိုရင်ကုသဏမှာရှိရတဲ့အရင်ရှင်းနေရှိအောင်လုပ်ပါတော့။အဲ့ဒါကိုမလုပ်ခဲနဲ့ဆုပဲထိုင်တောင်းနေရင်ဘူးမှအေးဟာဆုတောင်းရုံနဲ့ရမယ်ဆိုရင်လူတိုင်းမှာဆုတောင်းရမှာကြည့်တဲ့အကုန်။ဒါလည်းတတိထားတဲ့ချက်တစ်ခုပြောပြတယ်နော်။တတိထားတယ်အဲ့ဒါကျမတိုင်းဆိုင်လာတဲ့အခါကျတော့ပြည့်တယ်ဆိုပြီးတော့လုပ်တဲ့လူတွေရှိကောင်းရှိနေပေါ့เนาะသို့တော့လူတိုင်းလူတိုင်းမှာမရှိဘူးဘုရားခရာမှာကြည့်ပေါ့အဲ့ဒီညောင်မဲအောင်မှာခရာမကြွားခင်မှာဆက်ကြောင်းသားတွေလောကြောင်းသားတွေဒီတောထဲမှာသွားလာတဲ့လူတွေဝေမနာပေဘူးလားမနာပါဘူးညောင်မဲဆိုတော့ညောင်ကြီးစားတဲ့မျက်တွေမရောက်ပေဘူးလားသူတို့ရောအပွဲရပါဘူး။မရဘူး။ဘာဖြစ်လို့မရတာလဲဆိုတော့အတွင်းအီချင်းမှမရှိဘူး။အဲ့ဒါကိုစဉ်းစားကြည့်။မြတ်စွာဘုရားနဲ့ဖားမဲ့တော်ဆိုတာဘယ်နှခုရှိ။ကြားမှု။ခဏဦးရှိတယ်ကြားမှုလေ။နော်။ခဏဦးရှိတယ်။မြတ်စွာဘုရားနဲ့ဖားမဲ့တော်တွေကိုဇာတာဖွားလိုက်လို့ရှိရင်တဏီလည်းပြနိုင်ဘူးလား။တစ်ချိန်လည်းဖွားရဲဆိုလို့ရှိရင်ဇာတာဖွားရင်တမျိုးတည်းပဲဖြစ်တယ်။ဟုတ်ကဲ့အဲ့ဒီကျတဲ့ကဏ္ဍကမြင်ပါလေဆိုတာတတိထာနော်မြင်သာတာနဲ့ဘုရားသာတာသူမနေဘူးလားမြင်ကဘုရားမဖြစ်ဘူးနော်ဉာဏ်နဲ့ပုဂ္ဂိုလ်ရောယသောတရနဲ့ပါတယ်အန္တန္တလည်းပါဘုရားဖြစ်ခဲ့ဖြစ်ပါပါဘုရားပါဠိလိုလို့ဆိုတော့ဒါနေရရဲ့အဆုံးချက်ကအဓိကမဟုတ်ဘူးဆိုတော့ထင်ရှားအောင်လို့ပြောပြတာနော်ဘုရားဖြစ်ဖို့ကြာပါရိသေယကဗေဒံတဥရေကံအာရမီ7ပါးပြာ30စရိယတရား3ပါးစဉ္ညိ5ပါးလေးတဲ့ခြင်းနဲ့ကမ္ဘာတသိအကြီးချင်းညအောင်ဖြည့်ခဲ့တာဇာတိတို့တွေဖြည့်ခဲ့တာမဟုတ်ဘူးဆိုအဲ့ဒါကြောင့်လို့ကိုယ့်ရဲ့အကြီးချင်းဟာအရေးကြီးတယ်ဆိုတာကိုတတိထားတာပေါ့เนาะအလုံးဝမဟုတ်လို့ရှိရင်သူပြောကိုပြောနေတဲ့ယုံနေတာအဲ့ဒီသူပြောကိုပြောယုံနေဆိုတာအဲ့ဒါမှအော်အတိညာလဲတာရောက်တော့ဘယ်သူပဲဖြစ်ဖြစ်ရသော်ဘုရားသခင်ကိုရောညာကဒါမို့တရားဓမ္မရားဖို့အတွက်လမ်းညွှန်မှုပြုတဲ့အခါမှာဘာနဲ့လမ်းညွှန်မှုပြုတာလဲဆိုတော့မဂ်ရဲ့၈ပါးထဲမှာတမာဒိဋ္ဌိနဲ့ကြာတာပေါ့လားတမာဒိဋ္ဌိဆိုတာ right vision သို့ right view right understanding မှန်မှန်ကန်ကန်နားလည်ခြင်းနားလည်ခြင်းဆိုတာဉာဏ်ပဲမမင်္ဂလာမြင်ရင်းဆိုဉာဏ်ဉာဏ်ဉာဏ်ရှိဖို့အသိဉာဏ်ရှိယုံကြည်မှုကတော့အလေးမမှအရေးမမှမဂ္ဂင်ရှိပါတော့မှယုံကြည်မှုဆိုထက်တော်မူတာနော်ထက်ကြဘူးဘုဇင်ခုနပါးထဲမှာလည်းတတ်တာဆိုတာထက်ကြဘူးအရေးရှိတဲ့အရာတွေထဲမှာဉာဏ်ကအဓိကအဆုံးဖြတ်ဖြစ်လို့ဆိုတာတတိထားဖို့လိုအပ်တယ်တော့တရားဆိုတာအထောက်အကူတော့ပဲဖြစ်တယ်ယုံကြည်မှုကြောင့်ဝေမားသွားတာလေအများကြီးနဲ့ဒါကြောင့်မလို့အတိညာအတ္တအရေးကြီးတယ်အနုတ္တကသင်္ကမ္မဝိစ္ဆယဒီတုတ်တိုင်ကိုမြတ်စွာဘုရားဒီနာမည်ပေးသင်္ကမ္မဝိစ္ဆယစစ်ပွဲအောင်မြင်ခြင်းအနုတ္တကအကောင်းဆုံးအတုမဲ့စစ်ပွဲအောင်မြင်တဲ့အောင်မြင်မှုအတုမဲ့အောင်မြင်တဲ့အကြောင်းတရားလို့ဒီလိုပြောတာသမုဒ္ဒရောသာဒီတော့ဓမ္မဟောထားတဲ့တရားမှအတိုင်းစိတ္တရုပ်ကိုထားထုတ်မယ်ဆိုလို့ရှိရင်ကိလေသာမှန်ဆိုတာကကိလေသာတွေကိုဖယ်ရှားနိုင်လို့ကိလေသာမှန်ကိုအောင်းနေလို့ပြောကိလေသာမှန်ကိုအောင်းလိုက်တဲ့နေရာနဲ့အဘိသင်္ခါရမှန်လို့ဆိုရက်ကံတရားတွေကိုလည်းအောင်းလိုက်ပြီးချုပ်ကန်ထားလိုက်တယ်အဲတော့ကိလေသာကိုလည်းအောင်းလိုက်တယ်ဒီအဘိဓမ္မာရမလို့ဆိုတဲ့ကံကိုလည်းအောင်းလိုက်တယ်ဆိုလို့ရှိရင်ခန္ဓာမှန်လို့ဆိုတော့တော့ခန္ဓာဖြစ်เสียမှရှိတော့ခန္ဓာကိုလည်းအောင်းလိုက်တယ်လို့ပြောခ ခန္ဓာကိုအောင်လိုက်လို့ရှိရင်ခန္ဓာမှမရှိရင်သိတဲ့တရားရရှိနိုင်မှာမဟုတ်ဘူး။မရှိနိုင်တော့မစ္ဆုမန်ဆိုသိတဲ့တရားကိုလည်းအောင်တယ်လို့ဒီလိုပြောတယ်နော်။မန္နာဝါကိုအောင်တယ်မန္နာဝါကိုအောင်တယ်ဆိုအဓိကကိလေသာမန်ကိုအောင်တယ်။ကိလေသာမန်ကိုအောင်လိုက်တဲ့တရားနဲ့အဘိဓိင်္ဂါရမန်ကံတရားတွေကိုချုပ်ကင်နိုင်သွားတယ်။ကံတရားတွေကိုချုပ်ကင်နိုင်လို့ကိလေသာနဲ့ကံမရှိတော့ဘူးဆိုရင်ခန္ဓာရပါအောင်မရခန္ဓာမရရင်သိခြင်းဆိုတာကတော့မနာတော့ဘူးအဲ့တော့ခန္ဓာမမရရင်ဒေဝပုဒ္ဒပန်းဆိုတာလည်းပဲလာနိုင်တော့မှာဟုတ်တယ်ဒါကြောင့်လို့မန္နာပါးကိုအောင်းနေအောင်းနေလို့ဆိုတာဟာကိလေသာမန်ကိုဖယ်ရှားဒီမြမဆောင်ကတုတ်တန်လာချင်းစဉ်အတိုင်းချင်းစဉ်တို့ကိုအထောက်မယ်ဆိုလို့ရှိရင်ဒီကိလေသာစစ်ပွဲအကောင်းဆုံးအောင်းနေမှုကိုရနိုင်တယ်လို့ဒါကြောင့်ဒီတောက်တန်တို့အလောတရသင်္ဃာမဝိစီယာလို့လက်ဆောင်ရကိုယ်တိုင်နာမည်ပေးခဲ့တာအဲကောင်းကြီးဒီနေ့ဗျမသာသာတုတ်ကိုအချင်းကျုပ်အပိုင်းတစ်အနေနဲ့ဟောပြောနောက်ရက်ကျတော့ဗျမသာသာတုတ်ရဲ့အနည်းချုပ်တွေကိုဆက်ပြီးတော့ပါစပက်တစ်ပါစပက်တစ်ဆိုတာအပေါ်ကနေချုံမုံတုတ်တက်ပြီးတော့ခြေရဲ့နေစနစ်နဲ့တဲ့တော့လုံးဒီအကျေတော်ဝဲအကုန်လုံးဟောလို့ရှိရင်ဒီပါလည်းပဲနားမဝင်နိုင်ချုံမုံသုံးသပ်ပြီးတော့ကြာမှာဘယ်ရာလဲဖြစ်ဖြစ်ရှိနေရှုခင်းတစ်ခုကြည့်တဲ့အခါမှာအောက်ကနေကြည့်လို့မမြင်ရဘူးအပေါ်တက်ပြီးတော့တာဝါတို့ဘာတို့ညှော်စင်တော့နေကြည့်လိုက်လို့ဆိုလို့ရှိရင်စကိုင်းမျိုးကိုကြည့်နေတယ်ဆိုရင်အမြင့်တရားကနေတက်ကြည့်ရင်မမြင်ရဘူးလားအဲ့ဒီလိုပဲအပေါ်အနေချုံသုံးသပ်ပြီးတော့ကြည့်တဲ့နေရဲ့ချိန်မှာဒီတုတ်ရဲ့ပုံတံခါပေါ်လာနိုင်မှာပေါ့အောက်ကနေသွားလို့ကတော့ဟိုလမ်းကြားဒီလမ်းကြားဟိုအင်းကြီးအဲဒါလည်းမြင်မှာပဲပေါ့အပေါ်အနေချုံသုံးသပ်ကြည့်လိုက်တဲ့အခါမှာရှုခြင်းဆိုတာမြင်ရမှာဖြစ်တယ်ဒါကြောင့်မလို့ဒီဇမဆလာတုတ်အနည်းချုပ်ကိုပါစပက်တစ်လို့ခေါ်အောက်ကချုံသုံးသပ်ပြီးတော့ကြည့်တယ်ရှုခြင်းအနေမျိုးမြင်ရမှာရှင်းနေဟောကြားမှာဖြစ်တယ်။ဒါကောင်းပြီ။ဇမ္မာဇာလာတုတ်ရဲ့အသေးလေးကိုရှင်းပြီ။ဇမ္မာဇာလာဆိုတာလူဘုံတက်တုတ်တံလည်းဖြစ်ဖြစ်ကြောင်းလေးမျိုးရှိတယ်။နော်။ပထမအကြောင်းကအတ္တစာဖယ။အတ္တဆိုတာမြတ်စွာဘုရားကိုယ်တိုင်တစ္ဆာတရားဟောခြင်းလို့ဟောတာ။ကိုယ်တိုင်ကုသနာနဲ့ဟောတဲ့ပုဒ်တယ်။ဒါကအတ္တစာဖယလို့ခေါ်တယ်။ဘာပဲကူပြိဿာတရားသူတော်ဟန်ကခေါ်ဖို့လိုအပ်နေလို့ခေါ်ပြီးပြိဿာနောက်တစ်ခုကပု္ပ္ပာဝတိကမိဂုံထုံးလို့မိဂုံကိုဖြေတဲ့အနေနဲ့ဟောတယ်ဥပမာပဲမင်္ဂလာတုတ်ဆိုလို့ရှိရင်မင်္ဂလာဆိုတာဘာခေါ်ပါလဲဆိုတာတရားနိုင်ကပြီးအဲ့ဒီမိတို့မိဂုံကိုဖြေတဲ့အနေနဲ့ဟောတာဒါမျိုးကပု္ပ္ပာဝတိကနောက်တစ်ခုကပါလို့ဆိုအထုပ္ပတိကအထုပ္ပတိကဆိုတာဖြစ်ပေါ်လာတဲ့အကြောင်းအရာကိုခြေခံပြီးတော့ပြောတာကိုအထုပ္ပတိကလို့ခေါ်တယ်။အခုခေတ်လူတွေကကိုယ့်အကြောင်းကိုရေးတာလည်းအထုပ္ပတိလို့ခေါ်ကြတာ။သူများအကြောင်းရေးတာလည်းအထုပ္ပတိလို့ဘိုင်ယိုဂရာဖီပေါ့နော်။အဲ့တော့ရသဗျာကဒီသုံးနိုင်ကိုခေါ်တဲ့အခါမှာလည်းအထုပ္ပတိကလို့ဆိုဖြစ်ပေါ်လာတဲ့အကြောင်းတစ်ခုကိုခြေခံပြီးတော့ဟောတာတဲ့အဲ့ဒါကြောင့်မို့ဒီတုတ်တန်ကအတ္တဇာတယနေနဲ့ဟောတာလည်းမဟုတ်ဘူးပရိဇာတယနေနဲ့ဟောတာလည်းမဟုတ်ဘူးပု္ပ္ပာဝတိကအနေနဲ့ဟောတာလည်းမဟုတ်ဘူးတဲ့အထုပ္ပတိကဆိုအကြောင်းအရာဖြစ်ပေါ်လာတဲ့အကြောင်းအရာတစ်ခုကိုခြေပြုပြီးတော့ဟောတဲ့တုတ်တန်ဖြစ်တယ်တဲ့ဒါလို့မှန်ပါလားအဲ့တော့ဖြစ်ပေါ်လာလို့လေကဘလို့ဖြစ်တာလဲ။ယသောဘုရားကယန္နာ900နောက်ပါချန်ရင်ပြီးတော့ယန္နာ900နောက်ကနေလိုက်ပါလေ။သာသဇုမြို့နဲ့နာမန္တမြို့ဒီဟာတွေတော့အိန္ဒိယဘုရားဘုရားတဲ့ပုဂ္ဂိုလ်တွေရောက်ကြ။သာသဇုနဲ့နာမန္တအခုနာလန္ဒတက္ကသိုလ်တို့ဘာလို့ရှိတဲ့နေရာဒီပေါ့နော်။သာသနာ့နဲ့နာလန္ဒအဲ့ဒီကြာခီးသွားတယ်မြတ်စွာဘုရားခီးကြခီးကြသွားတဲ့အခါမှာ ာကရဟန်း900ပါအဲ့ဒါလို့ခရီးသွားကြွသွားတဲ့အချိန်မှာနောက်ကပြိဿာဇကလို့ခေါ်တယ်ပရမတ်ပြိဿာဇကဆိုတာသူခိကဘာသာရေးလုပ်တဲ့ဂိုင်းနေရှိတယ်ဘာသာရေးဂိုင်းနေရှိတယ်အဲ့ဒီဘာသာရေးဂိုင်းနေကပြိဿာဇကဆိုတာသူကပြည့်လေသွားလာပြီးတော့ဟောပြောနေတဲ့ပုံစံလေးပြိဿာဇကလို့ခေါ်တယ်အယူဝါဒတွေကိုဟောပြောတယောက်နဲ့တယောက်နဲ့မတူဘူးသူတို့ကအယူဆတွေမတူဘူးအငင်းခုံနေအယူဝါဒပြိုင်နာတွေအခြေအနေပြောတာတွေသူခေတ္တကမတမခစ်စားတယ်အဲ့ဒါကိုမြန်မာကပြိဿာဇကဆိုတဲ့စကားလုံးကို provide လုပ်ပြန်တယ်နော်အတိတ်တွေတော့အတိတ်တော့ဘို့ provide provide တယ်ပြိဿက provide လို့ဒီလိုခေါ်ကြတော့တို့တော့ပြိဿာဇကရဲ့အတိတ်ကပြိဝန်ကျင်ပတ်ချံအရတိတံကိုဘာဇကနဲ့လဲသွားလာဟောပြောနေတဲ့ပုဂ္ဂိုလ်ဘာလာကြီးလိုက်ပြီးတော့ဖြန့်ဖြူးနေတဲ့ပုဂ္ဂိုလ်ကပြိဿာဇကနော်အဲ့တော့အဲ့ဒီမှာမြတ်စွာဘုရားခီးသွားနေတော့ခရီးနဲ့ခရီးသွားတဲ့စီသူလည်းပဲခီးသွားတာဘယ်လိုလို့ဆိုတော့တုပ္ပိယဆိုတဲ့ပရမတ်ကြီးတုပ္ပိယဆိုတဲ့ပရမတ်ကသူ့ရဲ့တပည့်ဗြဟ္မာထတ္တလို့ခေါ်တယ်တပည့်ရင်းတယောက်နဲ့အဖော်နဲ့သူကလည်းအဲ့ဒီမှာခီးသွားတယ်မြတ်စွာဘုရားခီးသွားတာနဲ့သူခီးသွားတာဆုံးသွားတယ်လမ်းကြုံသွားလမ်းကြုံသွားတဲ့အခါမှာဘုရားနဲ့တန်ခါးလေးကအင်တာမပိတ်ခါရှိရှိသိစိတ်နေတဲ့ပြီးတော့သွားအဲ့ဒါကိုမြင်ရတဲ့အခါမှာသူ့စိတ်ထဲမှာကြီးညိုတရာဖြစ်ရတဲ့အစားဘာဖြစ်တော့လို့ဆိုမနာလို့မရှုစိတ်ဖြစ်ပြီးတော့ရှုတ်ချတဲ့စကားကိုပြောရသော်ဘုရားနဲ့တန်ခါးလေးကိုမြင်လိုက်မှလည်းသူကဘာလို့ခင်ဗျားကိုရှုတ်ချတာလဲလို့ဆိုရက်စွာဘုရားပွင့်လာနေတဲ့ကသူတို့ကိုလူမတန်တဲ့လူကအမတန်နဲတော့သူတို့စီလာတဲ့လူကအမတန်နဲတော့ခင်ဗျားမပွင့်ခင်ကသူတို့စီကိုယ်ဝယ်တဲ့ပုံစံကိုများတယ်သူတို့ဟောတာပြောတာနာနာယူကြတဲ့ပုံစံကိုများခင်ဗျားလည်းပွင့်ရင်တော့သူတို့ဟာဒီလိုလက်သက်ပကအခြားရန်ဘုံတကူတွေရော့ချသွားအဲ့ဒီကစပြီးတော့ provide နေတာမြတ်စွာဘုရားမုံညာနော်ခုခေတ်လိုပြောရင်သူပေါ်လာတယ်ငါတို့မစားတာဟုတ်ဆိုတဲ့အတိတ်ပေါ့နော်မုံညာအဲ့တော့မြတ်စွာဘုရားနဲ့တန်ခါးတွေကိုမမျောလည်းမင်းနဲ့လမ်းမှာတွေ့ရတဲ့အခါရှင်မောဇ္ဇကပြောကြတဲ့စာရင်တွဲကအမုံတေးပါကြောင့်သူကမပြောလဲဆိုအပြစ်တည်းကြီးတယ်ဘုရားရဲ့အပြစ်ပြောတယ်တရားအပြစ်ပြောတယ်ဘာသာအပြစ်ပြောတယ်ကောင်းတာတခုမှမပြောဘူးမကောင်းတာလည်းပြောတယ်။နောက်ကလူတွေကမတည့်ဘူးဆိုရင်ပြပြောတာဒါထုံးစံ။နော်။စัญญတော်မပြောတော့လူဆိုတာ။ဟုတ်တာရောမဟုတ်တာရောအကုန်ပြော။ချင်တာမြင်တာအကုန်ပြော။အဲ့လိုပြောတော့သူ့တပည့်ကသူ့လိုမဟုတ်ဘူးအမှန်မြင်နေ။ဆရာကအပြစ်ပြောတဲ့ကတပည့်ကပြန်ဖြေတယ်မဟုတ်ဘူးဆရာ။ဘယ်လိုအရေးချင်းရှိတာဖရားကဘယ်လိုရည်ချက်ရှိတာတရားကဘယ်လိုကောင်းတာတဏ္ဍာရီကဘယ်လိုအကျင့်ကောင်းတာစသဖြင့်သူကတော့ကောင်းတဲ့နေပြန်ပြောတယ်ဆရာတပည့်နှစ်ယောက်ကဆရာကပြောလိုက်တပည့်ကပြောလိုက်ဆရာကပြောလိုက်တပည့်ကဖြေပန်းလိုက်သူတို့နှစ်ယောက်ပဲဆုညံလို့လမ်းမှာအခြေအနေပြောလာကြတာကျန်တဲ့ယဟန်တွေကတိတ်တိတ်ကလေးသွားကြတယ်ဘုရားကနာပြောအဲ့ဒါကြောင့်လို့သူတို့အပန်ကြားနေရဆရာလုံးတဲ့သူကဘယ်မသိပါဘူးကွာပြောလိုက်ဟောလူကမဟုတ်ဘူးဆရာပြောလိုက်ဒီလိုခရီးနဲ့တရားတန်တာယရဏသုံးပါးကိုတဦးကကဲ့ရဲ့ရှုပ်ချပြီးတဦးကချင်းမကပြောပြီးတော့လာလိုက်ကြတာလမ်းကြီးမှာခရီးတစ်ထောက်နားဖို့ရံပဲအံပန်းလမ်းကြီးကလို့ဆိုရင်ဥယျာဉ်တစ်ခုနားရောက်လာကြောက်လာတော့အချိန်ကခရီးဆက်သွားလို့မတော်ဘူးဒါကြောင့်မို့အဲ့ဒီမှာဝင်ပြီးတော့ဘုရားနဲ့အန္တရာယ်ကလည်းပဲဘယ်နေလာတဲ့အခါမှာတဲခုတ်ဖို့ဆိုရင်တော့တဲနှန်းလေးဆောက်ပြန်ရှိအဲ့ဒီဝင်ပြီးတော့သူကရသော်ဘုရားကအန္တရာယ်နဲ့ဝင်ပြီးတော့အဲ့ဒီမှာခိတ္တကဏပညာတာတဲရ အတုံးကြီးရပြပိုင်းနဲ့သူတပည့်ရတယ်လေဒီကနေ့ခရီးဆက်လို့မတော်တော့ဘူးဆိုပြီးတော့သူတို့လည်းပဲတရားဥပဒေနေရာမှာဝင်တယ်အဝင်တဲ့နေရာမှာလည်းယန္တကာရီကတော့သူ့ကိုတရားနှလုံးသွင်းပြီးတော့တရားထုတ်နေတာသူတို့ကတော့စကားပြောနေကြတယ်ကျဲလောက်ကျဲလောက်သောကယူကြီးကလည်းခြေလောင်းခြေလောင်းစကားပြောတတ်တယ်လို့ပြောတာပဲနော်ခြေလောင်းခြေလောင်းစကားပြောတတ်တယ်လို့ပြောတယ်နေအောင်တဲ့တွေလည်းစူးနေတယ်သူတို့နေအောင်ပြောတယ်အကုန်လုံးကြားကြားနေတယ်တိတ်ရှမ်းသာလာကြအကုန်လုံးတိတ်နေအားရင်ကြောင်းနေတယ်ဆိုသုတိယပြပိုက်ကြီးရဲ့ဘုရားအပြစ်တရားအပြစ်သံဃာအပြစ်ကောင်းတဲ့တစ်ခုမှမပြောအကောင်းဆုံးမှမပြောအဆိုးကြီးကြီးစံပန်ပြောသူတွေကလည်းမဟုတ်ဘူးဆရာကျန်တော့အဲတဦးနဲ့တဦးကဆက်ကျင်တဲ့စကားဆိုပြီးအငင်းပွားနေလိုက်ကြ။ညတော့ညတဲ့တိတိအောင်ဒီလိုစကားပြောနေကြ။အဲ့ဒါကိုရဟန်းတွေကကြားကြ။ဘယ်သူကမှသူတို့မပြောဘူး။အဲ့လိုလို့လည်းတညတာသူတို့လည်းပြန်ပန်းနှမ်းတယ်ပြီးတော့အိပ်တော်ပါကြတော့ဟောရဟန်းတွေကတော့တရားနှလုံးသွင်းပြီးတော့တရားထုတ်ကြတယ်။သမာဓိဝင်စားကြတယ်အဲ့လိုနေကြ။နောက်ဆုံးမှာနန္ဒမိုးတော့ခံဒီလေးအရုံတက်ခံဒီလေးမှာအာရတ္တိသာမိတာလည်းမနဲ့နေမထွက်ခင်လေးမှာအယောက်အဖြူကလေးပေါ်လာတယ်အင်းစမိုးလည်းတော့အယောက်အဖြူလေးပေါ်လာနော်အဲ့ဒါလေးကိုပစ္စုသလို့ခေါ်မိုးတော့ခြင်းလို့ခေါ်နေအောင်လိုက်လာသေးဘူးနောက်ကနေဖက်သေးဘူးနေမထွက်ခင်လေးမှာအယောင်လေးကဖြူလာကျွတ်တဲ့လေးမြင်လာအဲ့ဒီအချိန်မှာသူရဟန်းလေးအကုန်ထကြထပြီးတော့အလုံးကစီဝေခမကြီးအခုမှသွားပြီးတော့စူဝေပြီးထိုင်နေတာထိုင်နေပြီအဲ့ဒီခြေတော်မှာရဟန်းတော်တွေစကားပြောကြချင်းချင်းတပါးကနေစပြီးတော့ပြောလမ်းမှာအတွေ့အကြုံလေးတွေနဲ့ပတ်သက်ပြီးတဘာကစားတယ်။မြတ်စွာဘုရားကတတဝရီရဲ့မတူညီတဲ့အစ္ဆတရားဓာတ်ကြီးတရားနဲ့တရားစိတ်သဘောထားချင်းမတူဘူးဆိုတာမြတ်စွာဘုရားကဟောတာ။သိမှန်တာပဲကိုတော်တို့ဒီဆရာတပည့်ကြည့်ပေါ့။တလန်းသောဆရာကအပြစ်ဒီပြောတပည့်ကချီးမွမ်းဆရာနဲ့တပည့်နှစ်ယောက်တည်းရှိတာတော့တရားနဲ့တရားမငြိမ့်ရဘူးတဲ့။အစ္ဆတရားလူရည်ရဲ့စိတ်ဆန္ဒဆိုအမှန်တမ်းမှပေါ်ကြချာနာကြတယ်။ရသဗျာကိုယ်တိုင်ကကိစ္စတည်းကလူရည်ရဲ့စိတ်ဆန္ဒမှာတုံးနဲ့တူမတူဘူးဆိုတာကိုရသဗျာပေါ်ကြချာနာပြီးတော့ဟောပြောထားတာရှိတယ်ပေါ့။ဒါကြောင့်မို့ရသဗျာရဲ့ဉာဏ်တော်ကြီးကအတ္တမအာဩဇေကောင်းနေမတူဘူးဆိုတာသိမှတ်တာပဲ။ချီဆရာတပည့်လေးနှစ်ယောက်တော့မှပြောလိုက်ကြတာတယောက်နဲ့တယောက်မငြိမ်ညွတ်ကြမတူကြ။ဆရာကတစ်မျိုးထင်တယ်တပည့်ကတစ်မျိုးထင်တယ်နှစ်ယောက်တည်းအဲ့ဒီလိုပြောပြတဲ့အချိန်လေးမှာဖယားမရောက်ခင်လေးသူတို့ထိုင်ပြီးစကားပြောအဲ့ဒီလိုပြောနေတဲ့အချိန်မှာမြတ်စွာဘုရားကြွားကြွားလာတော့စကားပြတ်သွားမြတ်စွာဘုရားကထိုင်တဲ့နေရာမှာထိုင်ပြီးတော့ခေတ္တလေးနေရာမှာထိုင်ပြီးတော့သူမလာရင်ငါစကားပြောကြအလဲဆိုတာစကားဆက်ခေါ်လိုက်တယ်မေးတဲ့အခါကျန်နေတာပြောတယ်တပည့်တော်ဒီလေကကြားခဲ့တဲ့ညကကြားတဲ့အချင်းရအကြောင်းတစ်ခုပြုပြီးတော့တရဝရီဟာတရားနဲ့တရားစိတ်ဆန္ဒတွေမတူတဲ့အကြောင်းရသော်ပြန်ဟောထားတာအလုံးမှန်လေတို့ဒီစကားပြောနေကြတာမှဖြစ်ပါလေတုတ်ပြရပြဋ္ဌာန်းကြီးကဘုရားတရားတန်ခါအပြစ်တလားလို့ပြောရုံနဲ့အားလိုက်ရမယ်ညလည်းဒါပဲပြောတုတ္တိကတော့အဲ့လိုမဟုတ်ဘူးဆရာပြောသည်မြတ်ပမာမဟုဆိုပြီးတော့ဖြေရှင်းပြီးတော့သူကဘုရားရဲ့ဂုဏ်ကျေးဇူးတရားရဲ့ဂုဏ်ကျေးဇူးတန်ခါရဲ့ဂုဏ်ကျေးဇူးတွေကိုသာပြောတယ်။ဒါကြောင့်မလို့ဒီဆရာတပည့်နှစ်ယောက်ဟာအစ္ဆာတရားရဲ့မပြုမှုဆိုတာမြတ်စွာဘုရားဟောတာမှန်လိုက်တာလို့ဆိုတဲ့အကြောင်းတပည့်တော်များဆွေးနွေးပြောကြားနေကြပါတယ်လို့မြတ်စွာဘုရားရှာ။အဲ့ဒီလိုရှာတဲ့အခါမြတ်စွာဘုရားကအဲ့ဒီလိုကဲ့ရဲ့ခြင်းနဲ့ချီးမွမ်းခြင်းကျေးဇူးတဲ့ရှင်မင်းရဲ့ဒီကခုခြေခံပြီးတော့ကျင့်စဉ်တစ်ခုမြတ်စွာဘုရားအနန္တနာကိုခေါ်တယ် အဲ့ဒီကျင့်စဉ်ကဘုန်းကြီးတွေတွေပဲအမှန်တမ်းတန်ဖိုးရှိတဲ့ကျင့်စဉ်တစ်ခုလို့ဒီလိုမှတ်ကိုယ့်အတွက်ပါဆက်သိပြီးတော့စဉ်းစားပေါ့ရသော်ဘုရားကယဟန်လေးဆုံးမတဲ့အနေနဲ့ပါဟောတော်မူငါ့ကိုဖြစ်စေငါဟောတဲ့တရားကိုဖြစ်စေငါရဲ့တိတ္တနာလေးကိုဖြစ်စေမို့ကြုံညစ်ချိုးမကောင်းတဲ့ဇိုးတွေအပြစ်တင်စကားတွေပြောလာပြီးဆိုလို့ရှိရင်ဘယ်လိုစိတ်ဆိုးရမလဲသောတာအာရဒံထားရဘူးအပြစ်ပြောရလားလို့စဉ်းဆုံးနေအာရဟံထားတယ်ဒါတရားအဆုံးမှာနော်သောတာလူတွေဟာရှိတယ်ကိုယ့်ကိုအပြစ်ပြောလိုက်ရင်ခံနိုင်မှာမဟုတ်လားမခံနိုင်ဘူးဟုတ်တာပြောပြောမဟုတ်တာပြောပြောတကူကပြောနေတယ်ဟုတ်တာပြောရင်ခံနိုင်တယ်ဟုတ်တာပြောတော့ခံပြီနော်မဟုတ်တာပြောရင်တော့မခံနိုင်တာဟုတ်တာပြောတော့ရောခံနိုင်တာလို့ဆိုမခံနိုင်ပါဘူးမဟုတ်တာပြောလည်းမခံနိုင်ဘူးဟုတ်တာပြောလည်းမခံနိုင်ဘူးသောသောနာကြံကောင်းအောင်လို့ပြောတတ်တဲ့လူတွေကနော်ဟုတ်တာပြောရင်တော်လေးမဟုတ်တာပြောရင်မခံနိုင်ဘူးမဟုတ်လို့မခံနိုင်ဘူးမဟုတ်ပါခံနော်ပြောကြတယ်မဟုတ်မခံကြတော့ဟုတ်ရင်ရောခံလားဆိုမခံဘူးအဲ့တော့မြတ်စွာဘုရားကယဟန်နေကိုဆုံးမတယ်ဒီလိုအပြစ်ပြောလာတာတွေနဲ့ကြုံလာလို့ရှိရင်တဲ့ပြောလာသူပုံမှာစိတ်ဆိုးတယ်စိတ်ဆိုးရုံကဘူးမကြည်မနှံ့မှဖြစ်တယ်သောတာမေတ္တာအာရတမထာမေတ္တာဒါနမတိဖြစ်ချင်းအကယ်၍မကြည်မလတ်ဖြစ်ပြီးတော့သောတာဆက်မယ်ဆိုလို့ရှိရင်ဒီသောတာတရားမှာသင်တို့အတွက်အသိဉာဏ်ရဲ့အနောက်အရှေ့သာဖြစ်မယ်ဟုတ်ဇာတ်ဘုရားကိုအဟံတဖြစ်သွားတရားအထုတ်ဖို့အတွက်အဟံတမဖြစ်ဘူးလားစိတ်ဆုံးနေတယ်ဆိုကုခိယူနေဆိုစိတ်ကောင်းနေလို့နည်းလို့စားတာပေါ့နော်အဲ့တော့တော့အကုန်သက်သာတယ်လို့ပြောမှာဒါပေမဲ့အတိုးချစားရင်တော့ပုံသက်သာမှာမဟုတ်ဘူးတချို့ကလေးတွေဆိုစိတ်ကောက်ပြီးတော့တွင်းကျွေးလို့မရဘူးခင်အဲ့တော့မြတ်စွာဘုရားကဟောတာအေးစိတ်နှဆုံးတယ်စိတ်ဆိုးလို့ရှိရင်ကိုယ့်အတွက်လည်းနင်းတာပဲဒါပြောစိတ်ဆိုးသူတွေကလည်းနင်းတာတချို့ကစိတ်ဆိုးလို့ရှိရင်ကောင်းတယ်လို့ရှင်းစိတ်ဆိုးရင်ကတစ်ခါနာတယ်လို့ပြောရမှာ။အပြစ်ပြောခံရတာကတစ်ခါနာတယ်။စိတ်ဆိုးတာကတစ်ခါနာ။စိတ်ဆိုးသည့်အတွက်ကြောင့်ကိုယ်ရဲ့ဒီတုတ်တမှုရဲ့အနေရည်ကြီးတစ်ခုဖြစ်သွားတယ်။ဒါကြောင့်မြတ်စွာဘုရားဆုံးမလား။ဘုရားတရားသံဃာယရဏ၃ပါးကိုအပြစ်ပြောနိုင်ရင်တဲ့စိတ်မဆိုးရင်မကြေမနှံ့မဖြစ်နိုင်။အဲ့ဒါကိုနမုနာယူပြီးတော့ကိုယ်ကိုယ်ရောတရားကြောက်ကနေအဖြစ်ပြောလာလို့ရှိရင်တရားဟောတဲ့အစိတ်အဆုံးနဲ့စိတ်အဆုံးနဲ့မကြည်မနှံ့မဖြစ်ဘူးစိတ်ဆုံးမဲ့မကြည်မနှံ့ဖြစ်နေမယ်ဆိုလို့ရှိရင်ဘာဖြစ်လဲကိုယ်တည်းကအဟံသာအနောက်ဆက်ဖြစ်တွေ့တဲ့မှုရဲ့အနောက်ဆက်စိတ်ဆုံးနေတာနဲ့ဒီလိုဟာသမင်းနဲ့ကောင်းကောင်းမိမိဆက်ဆက်စားမှာမဟုတ်ဘူးတော့တဲ့စိတ်ချမ်းသာမှုတွေလည်းပျက်စီးသွားတယ်စိတ်အေးချမ်းမှုတွေလည်းလက်လွတ်ဆုံးသွားတယ်ဘဝတာချင်းမှုတွေလည်းတို့မရတော့ဒါကြောင့်ဘုရားဆက်ပြန်စိတ်ဆိုးနေတယ်ဟောနောက်စိတ်ဆိုးရင်ကိုယ်ပဲကိုယ့်အတွက်ပဲနေတာလေဒါဒုတိယချက်အဲ့တော့နောက်တစ်ခုမြတ်စွာဘုရားကျမ်းနေဦးလေးအကယ်၍စိတ်ဆိုးနေမယ်ဆိုရင်သူပြောတဲ့စကားရဲ့အကောင်းကအဆိုးလားဆိုတာခွဲခြားသိနိုင်ပါမလားဆိုတော့စိတ်ဆိုးနေတဲ့ပုဂ္ဂိုလ်တယောက်ကစကားကောင်းကအဆိုးလားဘယ်လိုလုပ်သိမသိဘူးနော်ဒါကြောင့်မို့လို့အကောင်းဆိုးခွဲခြားနိုင်တော့ဘူးလေဒေါသဖြစ်လာရင်အကောင်းဆိုးခွဲခြားမယ်ဟောဒါစိတ်ဆိုးခြင်းတုံ့ဘူးလက်ဆောင်ပါဘူးအဲ့တော့ကျင်းညို့မှတ်မယ်ဆိုရင်အပြစ်ပြောလာလို့ရှင်စိတ်ဆိုးမကြည်မနာမဖြစ်စိတ်ဆိုးမဲ့အခြေအနေဖြစ်မဲ့ဆိုရင်ကိုယ့်ရဲ့တုတ်တက်မှုပဲအဟံတာဖြစ်တယ်။သူပြောတဲ့စကားရဲ့အသေးတယ်ကိုလည်းနားမလည်တော့ဘူး။တုံ့ဘူး။ဒါလို့ဆိုတာနော်။ဒါနဲ့ဒီတိုင်းငုံခံရမလားလို့ဆိုမဟုတ်ဘူးမြတ်စွာဘုရား။အပြစ်ပြောလာလို့ရှိရင်တဲ့။မမှန်ကန်လို့ရှိရင်ဖြေရှင်းလိုက်တဲ့။ဖြေရှင်းလိုက်။ဒါမဟုတ်ဘူး။ဒါမမှန်ဘူး။ဒီလိုမဟုတ်ဘူးဒီလိုဟာမျိုးတို့ဘယ်တော့မှလည်းမလုပ်ဘူးတို့တဏ္ဍာမှလည်းမရှိဘူးနဲ့ဒ ဒီလိုဖြည့်ရှင်းရပြီပါတဲ့ဒါပဲလောက်အောင်ဆိုဆိုနော်တုံ့ပြန်မှုကဖြည့်ရှင်းရင်းမယ်မဖြည့်ရှင်းတဲ့နေရာဘူးလေဒီနေရာမှာအထက်ကရာကဖြည့်ဆွတ်တာရှိဖြည့်ဆွတ်တာလည်းရှိလောကမှာလူတွေကဆွဆွဲပြောဆိုတာလို့ရှိရင်တဲ့ဖြည့်ရှင်းရမဖြည့်ရှင်းရင်ဘောခံရရောက်ကိုယ့်ကိုဆွဆွဲလာလို့ရှိရင်ဖြည့်ရှင်းရမယ်မဖြစ်ရှင်းမဲ့နေလို့ရှိရင်ဝန်ခံရတော့ဒါကြောင့်ဆွတ်ဆွဲတဲ့စကားကိုတော့ဖြစ်ရှင်းအဲ့လိုမဟုတ်ဘဲနဲ့တစုံတစ်ယောက်ကဒေါသအလျောက်ကိုယ်ဆဲတယ်ဆိုလို့ရှိရင်မဖြစ်ရှင်းနဲ့ဘယ်တော့ဖြစ်ရှင်းရရမှာလို့ခွင့်မသားဆိုအခုမှသာမဟုတ်ဘူးလူဝါသားပါလို့ပြောလို့လူလုံးရနော်ဖြစ်ရှင်းစရာမလိုဘူးဆဲတဲ့စကားကြတော့ဖြစ်ရှင်းလို့မရဖြစ်ရှင်းလို့မလိုဘူးလေအဲ့ဒါကြတော့ပြီးပဲခိုင်းနေတော့ပြောနော်ခန္တီတရားရသောမြတ်တော်ဆဲခံတာပဲမြတ်ရဲ့ဆဲခံတာပဲဆဲတာဆဲခြင်းဆဲပါဆဲခြင်းပဲအာတရိစ္ဆာန်ကြီးနွားကြီးခွေးကြီးနဲ့ဒီလိုဆဲတာပဲရသောဘုရားဆဲတဲ့ကဘုရားအရင်းကြီးဘာပြောပြီးပြီဆိုတဲ့ကံကြပါပြောတော့ဆိုဆဲလို့ပြီးသွားတဲ့ပုဂ္ဂိုလ်တရားဥပမာလေးကိုပြောပြမယ်မင်းအိမ်ကိုလာတဲ့အခါကျတော့မင်းစားစရာတောက်စရာနဲ့အဲ့ဒီကိုအဲ့ခံလာတဲ့အဲ့ခံ။ဒါဖြင့်အဲ့ဒီအဲ့တဲ့ကအဲ့ဒီဘုပ္ပဲတည်းကစားစရာတောက်စရာတွေကိုစားတော့ပွားမှုဆိုရင်ဒါဘုပ္ပစီတော့နဲ့။ဟာကိုယ့်အိမ်ကကဘုပ္ပစီပဲ။အေးအိုက်တဲ့နဲ့မင်းကငါ့ကိုဆဲရင်းပြီးတော့အဲ့ခံတာငါတကုမှမစားဘူးငါတကုမှလက်ခံမှုလေ။လက်ခံတော့မင်းဟာလေအကုန်လုံးဆဲရတယ်မင်းဟာလေငါလည်းဆိုင်မှုပြောလိုက်တာ။သူစီပြန်ပုတ်ပေးရတယ်။အဲ့ဒါကြောင့်လက်ခံတဲ့လက်ဆောင်။အဲ့ဒါအဲ့လိုဖရားကိုယ်တိုင်မလုံးပြင်းတဲ့စကားတခု။နော်။ဖရားကိုယ်တိုင်မလုံးပြင်းဆဲတာလေးလက်ခံပြန်ပြီးတော့အကောင်တစ်ခုမှမထွက်ရဲ။ကိုယ်ကပြန်ဆဲနေတာလက်ခံလိုက်တာနဲ့ရှင်ပြီပဲ။လက်ခံလိုက်တဲ့အတိမမပြုတ်လိုက်တဲ့။ပဋိယောဆောင်းနေလိုက်၊မကြရောဆောင်းနေလိုက်။ဒါကိုယ်ကပြန်ပြီးတော့တုံ့ပြန်လိုက်ရင်ဒါလက်ခံမိတာဖြစ်သွားတယ်။ပြလို့ဆုံးလို့နော်အေးတရားဝင်ဆဲတာကြတော့မဖြစ်ရှင်းနဲ့ဒါဒီတုတ်ကမလာတဲ့ချက်စင်လေးကိုဘလော့ကောင်းနေတာကိုယ့်ရဲ့နေစဉ်ဘွားဒီတိုင်းလိုက်တာအချင်းတော့ဒါပြောတာဒါကကဲ့ရဲ့တာနာနဲ့ပတ်သက်တာကိစ္စနောက်တစ်ခုတုတ်ပြရပြလိုက်ကြီးကဘုရားတရားတန်ခါရဏတော်ကိုကဲ့ရတာဟုတ်ကဲ့သူရဲ့တပည့်ဓမ္မတတ္တဘုရားတရားသံဃာယန္တာတမောချီးမွမ်းနေသလားကဲဒါကိကဲရရင်စိတ်ဆိုးရဘူးဆိုတော့ချီးမွမ်းရင်တော့ဝတ္တရမှာလားမိလိုထောက်ဆရာရှိတာဒေါသလူတွေကတော့ကဲတဲ့ရင်စိတ်ဆိုးပဲချီးမွမ်းလို့ရှိရင်ပြုံးစီစီနဲ့သဘောကျတယ်နော်ကိုယ်ချီးမွမ်းရင်လိုတဲ့တောင်ဖြင်းနေသေးတယ်နော်လိုတဲ့တောင်ဖြင်းနေသေးတယ်လိုတောင်လိုသေးတယ်ပြောတော့အဲ့တော့မြတ်စွာဘုရားကရှင်ယဟန်တွေကိုခေါ်တယ်။ဘုရားတရားသံဃာယရဏသုံးပါးနဲ့ပတ်သက်ပြီးတော့ချီးမွမ်းလာမယ်ဆိုလို့ရှိရင်တဲ့ဝန္တာလုံးဆုံးမနေတယ်။ပြုစိတ်ကြီးလုံးနေတယ်။ဒါလို့ဆိုနော်။ဝန္တာလုံးဆုံးနေတယ်ပြောနေကိုယ်ကိုဘုရားမြည်လို့ဒီလိုမလုပ်နိုင်ဘူး။ပြည်တောင်းလာတာတွေဖြစ်နေကြတယ်မဖြစ်เสียဘူး။ဝမ်းသာတယ်ဆိုတာကိုဖြစ်စေတာဘူးတဲ့ဖြစ်။ဘာလို့လို့ဆိုရင်မြတ်စွာဘုရားထပ်ပြီးအကြောင်းပြ။အကယ်၍ဝမ်းသာနေပဲဆိုလို့ရှိရင်ထိုဝမ်းသာမှုကြောင့်သူတွေကကိုယ့်အတွက်အန္တရာယ်ဖြစ်တာ။အန္တရာယ်ဆိုတာလူတယောက်ကဝမ်းသာနေလို့ရှိရင်လည်းမိုးဝင်ရင်လေးဝင်ရင်ဖြစ်တတ်တယ်လေ။အကြောင်းကြီးကိုအစဉ်ကျင်တာလို့ပေါ့။တွတ်တက်မှုရဲ့အန္တရာယ်ဖြစ်တယ်။အေးဒါကြောင့်မလို့ဒီလိုချင်းမန်းလာလို့ရှိရင်ဝမ်တာနဲ့ဝမ်တာနေလို့ရှိရင်ကိုယ့်ရဲ့တိုးတက်မှုရဲ့အဟံတာဖြစ်နေတယ်။အဲ့တော့ဘာလို့ဝမ်လဲလို့ဆိုလို့ရှိရင်မှန်လို့ရှိရင်မှန်တဲ့အတိုင်းဝန်ခံလိုက်တဲ့ဟုတ်တယ်တော့မှဒီအချင်းချင်းတဲ့မရှိခဲ့တဲ့ဝမ်တာမျိုးဟုတ်လက်ခံသူများကကိုယ့်ကိုလည်းနဲ့ကိုယ့်ရှိတာလည်းနဲ့သူများကကိုယ့်ကိုထင်တာအများကြီးဒါလို့နဲ့လည်းရှင်းကြတယ်ကိုယ်မှသာတော့ရှင်းနေတာတော့မရှိဘူးမှန်တယ်ကြံရှင်းကြတယ်ဒီလိုဆုံးလို့ပေါ့ เนาะพอขันไหนแต่เข้าแต่บางคนพอขันไหนที่เราสุดจากะชิมวันดันเนี่ยเที่ยงเดียร์ขันไหนประเดี๋ยวเกลียดดูจีนไล่กันยังเนี่ยจินโถชิมวันขันไหนดูจีนไล่กันยังเนี่ยจินโถทีในครูยศเสียยันเราอยู่สมัครสมัครဒါကဒိဋ္ဌိကဘာလို့ဆိုလိုတာလဲလို့ဆိုကျမ်းသာတွေဉာဏ်တော်တွေရဲ့စိတ်ကပြင်ញမှုလက်ဆိုတော့ဒေါသလူတွေကနော်ကဲခါရဲ့ဒေါသဘုံပေါ်နေချိန်မှန်ခါရဲ့လက်ခြေပြားထောက်တာဒီလိုဖြစ်တာကိုအဲ့ဒီနှစ်ခုလုံးဟာအန္တရာယ်ကြည့်အန္တရာယ်ကြည့်အဲ့ဒီနှစ်ခုလုံးကိုရှောင်ရှားဖို့ equanimity တို့ကစိတ်ကပြင်ញမှုရင်းချက်မှုအဲ့ဒါမှအရေးကြီးတယ်ခုတက်ပြင်းရင်ကိုရင်းချက်မှုရလက်ဆောင်ရအပြင်းနဲ့ဆယ်သာတွေ့ခေါ်ခိုင်းနေတော့ကျမ်းတယ်အဲ့လိုချိန်မှမှုနဲ့ပတ်သက်ပြီးတော့ဒီလိုလိုက်တန်ချက်သုံးဖို့ဆိုပြီးလက်ဆောင်ရဟောတာဒါကဒီတုတ်တန်ရဲ့ခြေပတ်မှာဒီလိုဟောတယ်ဒီချိန်မှန်တဲ့ကဲရတဲ့ပတ်သက်တာနောက်တစ်ခါဒီနောက်ကိုရက်ဆောင်ကြတာဆက်ပြီးတော့ဒါကဒီဂျမတ်ကချီမမုံလေးကိုခုပြောပြောပြီးတဲ့နောက်မှာရက်ဆောင်ကြကချီမမှုကိုဒီကဲရဲမှုကတော့ဒီတပြိုးတည်းပဲကဲရဲတယ်ဆိုတာဘလို့ကဲရဲကဲရဲကဲရဲတာပဲသူကဲရဲတဲ့စကားတွေကိုလိုက်ပြီးတရားထုတ်เสียဘလို့ချီမနာကြတော့လောကလူတွေကချီမတဲ့အခါကြတော့ဂုံကြီးအဆင့်အတန်းမိအောင်ချီမနိုင်တာရှိတယ်မမီအောင်ချိမန်မမီရရှိအပေါ်ရသေးချိမန်နိုင်ရှိတယ်အတွင်းကြရချိမန်နိုင်ရှိချိမန်သူရဲ့အကြည့်ချင်းလိုက်ပြီးတော့ချိမန်ကဘာနဲ့ဆိုင်ကဲရတာကြတော့နဲ့ဆိုင်တာမရှိဘူးเนาะကဲရတယ်ရှုပ်ချတယ်ဆဲတယ်ဆိုတော့ဘယ်နဲ့ဆိုင်မယ်အလုံးလုံးဆဲလိုက်ရင်ဗတ်ဒီဟဲပေါ့ဒါပေါ့ဒီလိုပဲဆဲမှာပဲပေါ့เนาะအဲ့တော့ဆဲတာလည်းဘာလို့ပြောဆိုအောင်ဆဲဆဲအပေါ်ရမှာဆဲမှာပဲသူဆဲတယ်ချင်းဝန္နာကြတော့သူရဲ့အရေးချင်းအပေါ်ရန်အရေးချင်းကိုချင်းဝန္နာကအသွင်းအနှစ်ပါရအရေးချင်းကိုချင်းဝန္နာကနှစ်မျိုးပွဲပြီးတော့ဖတ်တာလေအပေါ်ရန်ချင်းဝန္နာကတစ်မျိုးအသွင်းအနှစ်ပါရပိုင်းချင်းဝန္နာကတစ်မျိုးလို့ချင်းဝန္မှုနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားဒီတုတ်တန်ကိုဆက်ပြီးတော့ဟောတာအဲ့တော့ဒီတုတ်တန်ကခုအခြေခံဖြစ်စဉ်အနေအချင်းချင်းဝန္မှုကဲရမှုဒါနဲ့ပတ်သက်ပြီးတော့လိုက်နာခြင်းတော့ဘုတနည်းအားဖြင့်ပြောမယ်ဆိုရင်ဒါဆန္ဒမနာနေနဲ့ချိန်မှမဟုတ်ကဲရမှုနဲ့ပတ်သက်ပြီးပြောတာမဟုတ်။အဲ့ဒါချစ်တော့ရတယ်လို့ပဲ။အခြားသောကံတွေနဲ့ပတ်သက်လာလို့ရှိရင်လည်းရသော်များဒါဆုံးမလေးတာဖြစ်တော့ဘော။လောကရဲ့ရှစ်ပါးနဲ့ပတ်သက်လာတဲ့အခါမှာလူတွေကဆိုလိုတာကလာပါလို့ဆိုရဲစီပါဥစ္စာတွေတုံ့တက်လာတယ်၊ယာရုကုန်တယ်တွေရလာတယ်၊စီးတဲ့ဥစ္စာတွေရလာတယ်။မမောမကြွနဲ့မမောမကြွနဲ့အာစိတ်တိုက်ရင်မတက်ကြွနဲ့မမာနမကြီးနဲ့အေးအဆင်မပြေဘူးဒုက္ခကံတာတွေအရှုံးပေါ်နေတဲ့အားလုံးကအဆင်မပြေဘူးဒုက္ခမြတ်ဒုက္ခဖြစ်နေတယ်ဆိုလို့ရှိရင်လည်းစိတ်ကမနေကြနဲ့ဒီလိုဆိုလို့ဘယ်လောကဓာတ်မဲ့ဖြစ်ဖြစ်ကောင်းလောကဓာတ်နဲ့ကြုံတဲ့အခါလည်းမမောမကြွနဲ့မကောင်းတဲ့လောကဓာတ်နဲ့တွေ့တဲ့အခါမှလည်းစိတ်ကတိမ်ငြိမ်ပြီးတော့ depression မဖြစ်နိုင်နဲ့ဒီလိုဟောလို့လည်းမဆိုအဲ့တော့လူရဲ့အသိဉာဏ်ဆိုတာထိမ့်သိမ့်ပြီးတော့သွားမှာစိတ်တက်အသိဉာဏ်အောင်ထားပြီးထိမ့်သိမ့်ဖို့တော့အလေလို့ဒီလမ်းညာချက်ကိုလည်းဆောင်ရတာဒီတောက်တန်ရဲ့အစကလို့ဟောတယ်အဲ့တော့ဒီတောက်တန်ကြီးကအမှန်တောက်တန်မဟုတ်ဘူးဒီတောက်တန်ကိုဟောတဲ့အခါနောက်ပိုင်းမှာဒီတောက်တန်ဆုံးတဲ့စကြဝဠာတောက်တောင်းမှာနော်တုတ်တန်အပြီးမှာငလျင်တောက်လောက်သွားတယ်ဒီတုတ်တန်ရဲ့ဆွမ်းရည်သာငလျင်တုတ်အဲ့တော့အထက်ကလာကငလျင်တုတ်တယ်ဆိုတဲ့နေရာမှာရသော်ရားရဲ့ဘဝနဲ့တုတ်တန်တွေနဲ့ဆက်ဆက်ပြီးတော့ပြောတာလားရှိဘောဓိတအနေနဲ့ဆက်ကလာကအထက်ပြီးတော့ပြောတာလားရှိဒီတုတ်တန်မှာငလျင်တုတ်တယ်ဒီတုတ်တန်အဆုံးဇမလာလာတုတ်ဟောပြီးတဲ့အဆုံးမှာငလျင်တုတ်တယ်လို့ပဲရသော်ရားတော့တဲ့တုန်းကလည်းငရေတကာလုပ်ဘူးလေ။ဟောဒီမြေအောက်ချင်းကြွယ်ဝင်ရောက်တဲ့အခါမှလည်းငရေတကာလုပ်တယ်။က ကာလီကျော်မအလောင်းတော်ကိုရစ်ပတ်ပြီးတော့ဖြစ်ထားတဲ့ပိုက်ဆံလျော်နဲ့ရက်ထားတဲ့အဘုတ်ကိုမြတ်စွာဘုရားကိုယ်တိုင်ကောက်ယူတဲ့အခါเนาะအဲ့ဒီခါမှာငရေလှုပ်တယ်တခါအဲ့ဒီအဘုတ်ကိုကိုယ်တိုင်လျှော်ဖုတ်တဲ့အခါမှာလည်းငရေလှုပ်တယ်နောက်တစ်ခါကာမတာရာမသုတ်တံကိုခေါ်တဲ့အဆုံးမှာလည်းငရေလှုပ်တယ်နောက်တစ်ခုကဂေါရမကသုတ်တံကိုခေါ်တဲ့အဆုံးမှာလည်းငရေလှုပ်တယ်ဝိတ္တန္တရာသမှာလည်းပဲဟောပြီးတဲ့အခါမှာမြတ်စွာဘုရားဟောပြီးတဲ့အခါမှာငြိမ်လို့တယ်ဟောဒီသမသာလာတုတ်ဟောတဲ့အခါမှာငြိမ်လို့တယ်ငြိမ်လို့တဲ့နေရာလေးရှိခုစုကြောင်းပြီးတော့ပုံပြတာဒီတုတ်ရဲ့သံသတိရှိဒါကြောင့်မလို့မိကောင်းကျုပ်ကမှာဒါရာလေးရေးထားလို့ရှိအေဝံယပံလူပါဝိနအကံပိဋ္ဌအနေကတော်တစ်ချိန်တည်းပင်မဟုတ်ဘူးတဲ့62ပါးသောမိစ္ဆာဒိဋ္ဌိတွေတစ်ခုစီတစ်ခုစီရှင်းပြလိုက်ပြီးတိုင်းပြီးတိုင်းဉာဏ်ကြီးကတုံ့ပြီးသွားတယ်အဲ့ဒါကြောင့်မို့62ပါးသောမိစ္ဆာဝါဒတွေကိုရှင်းပြတဲ့အခါ62ချက်ဉာဏ်ထုတ်တယ်ကြာဒီထုတ်တာဒါအရာဟောနေလို့ထုတ်တယ်ဒီဟိုကျောင်းမှာလည်းဒီထုတ်တယ်ကိုခေါ်တာ3ချက်မတန်းတင်တာ3ချက်တိုင်းဉာဏ်ထုတ်တယ်ဟောဒီထုတ်တယ်ဒီတစ်ခါတော့မှတ်မလို့မရှိဘူးနော်အဲ့ဒီမှာမေရဏိတုတ်တတ္တဒေတိတ္တပယံဘုနာရသော်ရားတဲ့ကိုရမြဟောတာအချိန်ချိန်ရင်တုတ်ခဲ့တဲ့တုတ်တယ်ဇမဆာလကတတ္တိတာအထံဓမ္မေသဓမ္မံအထင်သပန္နိတာပိဋိစ္ဆံဥပ္ပေတဝနာပတိပိစ္ဆံတို့ယောနိတော်လို့ဒီတုတ်တရဲ့အဆုံးအဓိပ္ပာယ်ခွင့်ဆိုတဲ့အထေရဆရာကနိဂုံးမှာပါရမီရေးထားတာရှိတယ်ဒီဇမဆာလတုတ်ရဲ့အ내အဓိပ္ပာယ်ပါဠိပညာရှိတဲ့ပုဂ္ဂိုလ်တွေကတလေးတစားသင်ယူပြီးတဲ့အခါမှာဒီတိုင်းလိုက်တာစဉ်းလုံးရပါလို့ပြောထားတာเนาะအဲ့တော့ဘုန်းကြီးတို့တွေဒီကနေ့လိုက်တာစဉ်းလုံးစရာဆိုရှင်းဝန်းခံရတဲ့အခါမှာစိတ်ဘယ်လိုထားရလဲဘယ်လိုလှုပ်ဆောင်ရမလဲကဲရခံရတဲ့အခါမှာစိတ်ထားဘယ်လိုရှိရမလဲဘယ်လိုလှုပ်ဆောင်ရမလဲဆိုတဲ့ရသော်ဗျာရဲ့နိုင်ငံချက်တွေဘုန်းကြီးတို့တွေလက်တွေ့စဉ်းလုံးလိုက်တာဆိုင်ရမှာဖြစ်တယ်ပေါ့အဲ့ဒါကြောင့်လို့ရသမြားတိရင်ကိုရောမြတ်ကိုရောနဲ့ဒီတုတ်တံကိုရှင်းလင်းပြီးတော့ဟောကြားတာတို့တွေဒီဇမဆန္ဒတုတ်မာတဲ့ဖြစ်စဉ်တိုင်းချက်ချက်ကျုပ်ကိုအထုတ်ချင်းချင်းတို့ရဲ့ဘဝလမ်းကြောင်းမှာနော်ဖြောင့်တန်းပြီးတော့မှန်ကန်တဲ့လမ်းကြောင်းကိုရှောက်ဆန်းပြီးနောက်ဆုံးချမ်းသာဒုက္ခတွေကိုရရှိတာတကယ်အမောပြားဆုံးဖြစ်တဲ့နိဗ္ဗာန်ချမ်းသာကိုရရှိကြမှာဧကံဖြစ်တယ်လို့ကိုယ်စီကိုယ်စီသဘောကျပြီးလိုက်တာကျင့်သုံးနိုင်ကြပါစေဘုန်းတော်ကြီးသင်မေတ္တာပို့ရအောင်သတ္တဝါများစွာမနောတရာတိတဝေတံဘဝယံဒုက္ခန္တကမေတ္တာပုံနေယုတေနမစုပေါင်းဖို့အပ်မေတ္တာတဟုရောင်ယူပါဝင်ဝေလာမင်းနေရရဲ့ရွှေရုံပေါင်းဆောင်ရခြင်းကြောင့်သဗ္ဗေဒံကျင့်မဲ့ဥတ္တုံလုံးလုံးများသောတတဝါတို့၏မနောတရာတိမြင်များဖြူစင်အေးချင်းသည့်ရေစင်ကြည်တင်းစေကလုံးသည့်ဟူသောရေအိုင်၏အတွင်း၌ဒုက္ခသင်္ခါရစင်္ခါရအိညာจิตတာပါရပွင့်လန်းသမ္မာဒုက္ခတိဟုသောကုမုဒ္ဒရာဇာဘန္တို့၏ဟ ဟောလာဝန္တရှင်မြို့မုံလူလျက်ရှင်လူဝဲကြောင့်ဘုပွင့်ရတော်မူဖြစ်၏သူကံလည်းကလျောင်းလေးကျက်ရောရှက်သင်္ချက်ပြည်ကြီးဤဟုသောယနတို့သည်ဘဝယံသူကောင်းစွာတည်းသည်ဆိုင်၌နေကြပါလေကုန်သည်